ရခိုင်ပြည်နယ်ရသိပ်တောင်ပူတီတောင်ဒေသချွတ်ပြင်းရွာနဲ့မောင်နှုရွာမှာဖြစ်ပွားခဲ့တဲ့လူခွေချိုးပွားမှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တမတော်ကနေအထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းတဲ့သတင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်ပူတီတောင်မောင်သောဒေသမှာ2019ခုနှစ်တုန်းကအာဆာရိုဟင်ဂျာစွန့်ရောက်ဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ဆက်တွဲတမတော်ရဲ့စစ်ဆင်ရေးတွေတွင်လူခွေရေးချိုးပွားမှုတွေဖြစ်ပွားခဲ့တဲ့ဆိုတဲ့ချွတ်ပြင်းနဲ့မောင်နှုကျေးရွာကဖြစ်ပျက်တွေကိုစုံစမ်းစစ်ဆေးဖို့စစ်ပတ်သူစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ဖွဲ့စည်းခဲ့တယ်လို့တမတော်ပြောရေးဆိုခွင့်ရှိသူဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောပါရယ်
ကောင်းသားစစ်ဆေးမှုတွေကိုလုပ်တဲ့အခါမှာဒီအဲဖြစ်စဉ်ကြီးရတဲ့နပတ်သက်တွေကဆာရက်စာတမ်းပေါ်ကနေတို့ကြောင့်ကောင်းသားစစ်ဆေးလာတယ်ဖော်မတာတွေရှိနေတယ်ရေဒီယိုဆေးပြီးကောင်းသားစစ်ဆေးဖော်မတာတွေရှိနေတယ်ပတ်ဒီအထောက်အားတွေပြသွားမှလည်းရှိနေတယ်ဒီဟာတွေကိုအစစ်အစင်ကလုပ်ဆောင်ပါပါလိမ့်မယ်နော်ဒီကအဲဒီလိုလည်းတော့ဆောင်ရွက်နေပါတယ်ခုံလုံးဖွဲ့တာတော့သူကခုံလုံးသားပြောကြဖွဲ့ပြီးကြတိုင်းကျွန်တော်ကရနေပတ်သက်ပြီးကစစ်တရားလုံးဖွဲ့ပြီးနိုင်ရတဲ့ဒီဆောင်ရွက်တာဖြစ်ပါတယ်ဒီပြည်အရုံးနဲ့ကသူကတော့ပြည်အရုံးမှာသူတို့ဖွဲ့စည်းကြကြဆောင်ရွက်နိုင်ကိုပုံလုံးကနေကြကြသူကအဓိကလိုအပ်တဲ့ကြောင်းရတယ်သူကစပြီးပြေးမှာဖြစ်တယ်ရှင်ဖြစ်စဉ်ကနေပတ်သက်လာအပြည့်ရှိတယ်မရှိဘူးပါပဲသူကစပြားလုံးကဒါဆုံးဖြတ်ရတာဖြစ်တယ်ဒါမှလည်းတရားဝင်တာဖြစ်တယ
်အထူးစုံစမ်းစစ်ဆေးရေးခုံရုံးကိုဗိုလ်ချုပ်မြတ်ကျော်ကိုဥက္ကဋ္ဌဖြစ်သာဝန်ပေးရထားပြီးဘူမူကြီးတန်းလှိုင်နဲ့ဘူမူကြီးတန်းနိုင်တို့အဖွဲ့ဝင်ဖြစ်ပါဝင်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေထုတ်ပြန်ထားပါတယ်လူစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းဆက်ပေါ်နေတဲ့ချွတ်ပြင်းကြေးရွာနဲ့မောင်နှုကြေးရွာဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးရေးခုံရုံးနဲ့စစ်ဆေးဆောင်ရွက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့ဇွန်လ29ရက်နေ့မှာသတင်းထုတ်ပြန်ပြီးအထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ကိုဇွန်လ2ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာပါအခုလိုသူစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ဖွဲ့စည်းပြီးစစ်ဆေးမဲ့ပေါ်ကျူဆူကြောင်းဒေသခံရိုဟင်ဂျာပါရာရေးကောင်းဆောင်သူဖြစ်တဲ့ဦးကျော်လှအောင်ကပြောပါတယ
်စစ်ဆေးမဲ့အောင်ကိုထောက်ခံပါတယ်စစ်ဘီကမှအဖြစ်ပေါ်မှာကိုမစစ်စစ်တဲ့နယ်ဘလို့ပုံဖြတ်လို့ရမလဲတကယ်အင်ကွာရီကမရှင်တကူနေနေလူရည်တော့တဲ့တော့အဲ့ဒီမှာစီရမှာပေါ့ဟုတ်ကဲ့ပြေးသွားတဲ့လူတွေကလည်းစီရမှာပေါ့ဒါမှပေါ်မှာကိုဟုတ်လားမဟုတ်လားအမှန်တန်ပေါ်မယ်လေအပြည့်ရှင်းရင်အပြည့်ပြရမယ်အကုန်လုံးဆိုတာက
2019ခုနှစ်တုန်းကတမတော်လုံခြုံရေးတပ်ဖွဲ့တွေကနေမီရှင်းလင်းရေးလုပ်ငန်းစဉ်တွင်ရတိတ်တောင်မြို့နယ်ချုပ်ပြင်းရွာနယ်ဗူရီတောင်မြို့နယ်မောင်နှုကျေးရွာဘက်မှာနေအိမ်မီးရှို့ခံရပြီးလူစုအပြုံလိုက်တိုက်စုံးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ်တမတော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုအတွင်းရတိတ်တောင်မြို့နယ်ကမူဆလင်ကျေးရွာဖြစ်တဲ့ချုပ်ပြင်းကျေးရွာပျက်စီးခဲ့တယ်လို့အနီးနားရွာဖြစ်တဲ့တက်လူမျိုးတွေနေထိုင်တဲ့ချုပ်ပြင်းရွာသားတို့ကပြောပါတယ
်ချုပ်ပြင်းရွာတော့မရှိတော့ဘူးလေ2015ခုနှစ်ကလေရွာရဲ့မင်းချိုးရဲ့ကျင်ကဘာပေါ့ရောအဲ့ဒီရွာရဲ့ကမင်းချိုးရဲ့ဘာအဲ့ဒီကျင်ကတက်ကအဲမွန်ဆလင်းတွေကတော့အဲ့ဒီတွေကပြစ်တော့ပြီးဒီမှာတက်ကိုသူတို့ကအဲ့ဒီချုပ်ပြင်းမှာလူတွေကြောင့်များဆုံးလို့ခက်ခဲတာမရှိသေးဘူးလို့ပြောတယ်
လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့2020ခုနှစ်ဇန်နဝါရီလ23ရက်နေ့အစည်းအဝေးစာရချွတ်ပြင်းကြေးရွာမှာအာဆာတိုက်ခိုက်ရေးသမားတွေနဲ့အယတ်သားပါဝင်လူရည်တရားနှိပါနဲ့မောင်နှုကြေးရွာမှာလူရည်တရားနဲ့200ကျားအသက်ခံရတယ်လို့အစည်းအဝေးစာမှာဖော်ပြထားပါတယ်။လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့ကူရာပြင်ဖြစ်စဉ်နဲ့ပတ်သက်လို့တမတော်ကအရေးယူဆန်ရွက်ခဲ့ပြီးစစ်ရာရှိသူအရာရှိငယ်သူနဲ့အောက်ခြေစစ်သားသူစုစုပေါင်း3ဦးပေါ်မှာစစ်တရားရုံးကပြစ်မှုစီရင်ချက်ချမှတ်ခဲ့ကြောင်းလဲပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါတယ်။အလားတူအင်းနင်းကျေးရွာမှာရွန်ဂျာမျိုးသားတွေတပ်ဖြတ်ခံရမှုအတွက်တာဝန်ရှိသူတမတော်သားတွေကို2018ခုနှစ်တည်းမှာပဲထောင်ဒဏ်ပြစ်ပေးခဲ့တာပါ။ဒါပေမဲ့လည်းအင်းနင်းကျေးရွာတပ်ဖြတ်မှုမှာအရေးယူခံရတဲ့တမတော်သားတွေတစ်နှစ်လောက်ကြာမှာပဲလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့ပုံမှာလည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပါဝင်တခြားတိုင်းဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေတာဝန်ရှိဆုံးမြန်မာစစ်ကောင်းဆောင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုသချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတို့နှုတ်ကိုပြည်ထောင်စုရကပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းမနေ့ကပဲကြေညာခဲ့ပါတယ်2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာစွန့်ရောက်ဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာတုန်းကလည်းရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွေရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကစွပ်စွဲသားကြတာပါရိုဟင်ဂျာဆိုတဲ့မည်ကိုတရားဝင်အသိအမှတ်ပြုလက်ခံမှားတဲ့မြန်မာစစ်တပ်နဲ့ဆိုရကတော့နိုင်ငံတကာစွပ်စွဲနေတဲ့လောက်လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းငြင်းဆန်သားပြီးကျူးလွန်သူတချို့ကိုဖော်ထုတ်အရေးယူခဲ့တာရှိခဲ့ကြောင်းပြောဆိုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်